ဗင်နီဇွဲလားအစိုးရဆန့်ကျင်သူတွေထောင်ထဲချပြီးတော့အင်္ဂါနေတုန်းကမြို့တော်ကရာကတ်စ်မှာဆန္ဒတွေပြခဲ့ကြပြီးတော့လုံခြုံရေးတပ်ဖွဲ့တွေနဲ့လည်းသူတို့ထိတ်တိုက်တွေ့ကြပါလေ။အမေရိကန်အသိမှတ်ပြုထားတဲ့တိုက်ခန်းခေါင်းဆောင်ဟွန်ကွိုင်းတို့ကသမ္မတနီကိုလတ်စ်မာဒူရိုကိုဖြုတ်ချရေးကြိုးပမ်းမှုနောက်မဆုတ်ဘူးလို့ပြောထားပြီးအမေရိကန်ဘက်ကလည်းအာဏာကိုငြင်းငြင်းတဲ့နည်းနဲ့လွှဲပြောင်းပေးဖို့တိုက်တွန်းထားပါလေ။နီလန်ပေါင်းစုံကိုတုံ့ပြန်လဲစဉ်းစားထားတယ်လို့အမေရိကန်ဘက်ကဆိုပါလေ။ဗင်နီဇွဲလားရဲ့နောက်ဆုံးခြေအနေတွေကိုမတ်သိမ်းထိုက်ဆက်ပြီးတော့ပြောပါလိမ့်မယ်။
အမေရိကန်ကအသိအမှတ်ပြုခံထားရပြီးသူကိုယ်သူဂျားပြတ်သမ္မတအဖြစ်ကြီးညာထားသူဗင်နီဇွဲလားအထက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကသမ္မတနီကိုလတ်မာဒူရိုကိုဖြုတ်ချရေးကြိုးပမ်းမှုကိုနောက်မဆုတ်ဘူးလို့ပြောဆိုထားတာနဲ့အတူဗင်နီဇွဲလားဆိုရှယ်လစ်အစိုးရကတော့မြို့တော်ကရာကတ်မှာဆင့်အနာသိမ့်ဖို့ကြံစီလှုပ်ဆောင်နေကြတယ်လို့ပြောဆိုနေပါတယ်လူမျိုးရေးကြိုးပမ်းမှုစပြီလို့အတိုက်ခံခေါင်းဆောင်ကအင်ကာနစ်မှာပြောဆိုခဲ့ပြီးတဲ့နောက်မြို့တော်ကရက်ကတ်မှာထောင်နဲ့ချီတဲ့လူတွေလမ်းပေါ်တက်ဆန္ဒပြခဲ့ကြသလိုအနာပိုင်တွေဘက်ကလည်းဆန္ဒပြသူတွေကိုမိသက်ပိုက်တွေနဲ့ဖြိုခွဲနောက်ကြောက်တုံးနေနဲ့ပောက်နေတဲ့ဆန္ဒပြလူအုပ်ထဲကိုလုံခြုံရေးအစောက်တက်ရဲ့ကာဒစင်မောင်းဝင်ခဲ့တာကိုလည်းရုပ်သံမှာတွေ့ရပါတယ်စစ်သားတယောက်ကြီးထိခဲ့တယ်လို့ဗင်နီဇွဲလားအစိုးရဘက်ကပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အခြေအနေကိုအနိကဆောင့်ကြည့်နေကြောင်းဗင်နီဇွဲလားပြည်သူတွေနဲ့သူတို့လွတ်မြောက်ရေးအတွက်အမေရိကန်ကအတူတကွရပ်တည်နေကြောင်းတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အတိုက်ခံခေါင်းဆောင်ဂွိုက်ဒိုထံစစ်တပ်တပ်မှုတွေပဲပြောင်းရေးဗင်နီဇွဲလားကာကွယ်ဝင်ကြီးဗလာဒီမာပီဒရီနိုလိုပက်စ်အပါအဝင်ထိတ်တန့်တာဝန်ရှိသူတွေနားချကြဖို့လဲအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ
် We want as our principal objective the peaceful transfer of power but I will say again as the president has said
သမ္မတအနေနဲ့စကားတွေကပြောခဲ့သလိုပါပဲမူလရည်မှန်းချက်အတိုင်းပဲအာဏာကိုငြိမ်းငြိမ်းချမ်းလွှဲပြောင်းပေးရေးကိုလိုလားပါတယ်နီလန်ပေါင်းစုံစဉ်းစားထားတဲ့ဆိုတာကိုလည်းနီကိုလတ်စ်မဒူရိုနဲ့သူ့ကိုထောက်ခံသူတွေသူသဖြင့်ဗင်နီဇွဲလားမဟုတ်သူတွေအနေနဲ့သိရှိနားလည်ထားဖို့လိုပါတယ်
ဗင်နီဇွဲလားလွှတ်တော်အကြီးအကဲဖြစ်တဲ့ဟွမ်ဂွိုက်ဒိုကသူ့ရဲ့လွှတ်တော်ဥက္ကဋ္ဌလုတ်ပိုင်ခွင့်အာဏာကိုသုံးပြီးသမ္မတမာဒူရိုကိုတရားမဝင်ကြီးညာနောက်သူ့ကိုယ်သူဂျားပြတ်သမ္မတအဖြစ်လဲကြီးညာထားတာပါအထိုက်ခံခေါင်းဆောင်ဂွိုက်ဒိုကိုတော့အမေရိကန်အပါအဝင်နိုင်ငံပေါင်း50ချောကအထောက်ခံထားတာဖြစ်ပါတယ်မနေ့အင်္ဂါနေ့မှာတော့အထိုက်ခံခေါင်းဆောင်ကစစ်တပ်ယူနီဖောင်းဝတ်အမျိုးသားတွေနောက်ခံထားပြီးအခုလိုကြီးညာခဲ့ပါတယ်
ကျွန်တော်တို့စစ်တပ်ကိုတိုက်တွန်းနေတာဖြစ်ပြီးဒီကနေ့သူတို့ဒီကိုရောက်လာပါပြီကျန်တဲ့သူတွေလည်းကျွန်တော်တို့နဲ့ပူးပေါင်းဖို့လိုအပ်ပါတယ်အားလုံးပဲအယ်တာမီရာကိုလာကြပါလွတ်မြောက်ရေးကြိုးပမ်းမှုစပါပြီ
အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းဂျားပြတ်သမ္မတဂွိုက်ဒိုကလွတ်မြောက်ရေးကြိုးပမ်းမှုစပြီလို့ကြေညာခဲ့ကြောင်းဗင်နီဇွဲလားပြည်သူတွေရဲ့လွတ်လပ်မှုနဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုကိုအမေရိကန်ဆိုရကအပြည့်အဝထောက်ခံကြောင်းအင်္ဂါနေ့မှာပြောပါတယ် Twitter လူမှုကွန်ရက်မှာတင်တဲ့ဗီဒီယိုထဲမှာတော့စစ်တပ်ယူနီဖောင်းဝတ်ထားတဲ့အမျိုးသားတွေနောက်နေအကျဲချုပ်ချက်ခံထားရတဲ့အတိုက်ခံနိုင်ငံရေးသမားလီယိုဖိုဒိုလိုပက်စ်တို့လည်းအတိုက်ခံခေါင်းဆောင်ဂွိုက်ဒိုရဲ့နောက်မှာတွေ့ရပါတယ်နောက်ပိုင်းမှာတော့မြို့တော်ကရက်ကတ်ကလာခါလိုတာလီတက်စခန်းအနီးစစ်တပ်ယူနီဖောင်းဝတ်လက်နက်ကန်အမျိုးသား80လောက်နဲ့အတိုက်ခံကောင်းဆောင်ဂွိုက်ဒိုတို့ရှိရာကိုလုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ယိုဘုံနေနဲ့ပစ်ပေါက်ခဲ့ကြပါတယ်။အတိုက်ခံကောင်းဆောင်ဂွိုက်ဒိုရဲ့စန့်ကျင်လှုပ်ရှားမှုကိုဖက်ပြောင်းလာတဲ့ဒုတိယဗိုလ်မှူးကြီးအီလစ်ဆန်ချက်စ်ကလည်းအတိုက်ခံလှုပ်ရှားမှုမှာပြည်သူတွေပူးပေါင်းပါဝင်ဖို့တိုက်တွန်းခဲ့ပါတယ
်။ Buen día pueblo de Venezuela. Buen día glorioso pueblo de Venezuela. Nuestra presencia aquí
ကျွန်တော်လူချင်တာကဗင်နီဇွဲလားပြည်သူတွေဂုံတိတ်ကရှိရှိနေနိုင်ဖို့ထိုက်တဲ့နဲ့လစာရရှိဖို့နဲ့ကျွန်တော်တို့ကလေးတွေဒီနိုင်ငံမှာအနာဂတ်ရှိစေဖို့ဖြစ်ပါတယ်ဒီအချက်ကိုပဲကျွန်တော်တို့တောင်းဆိုနေတာဖြစ်ပါတယ်ကျွန်တော်တို့ထိတ်တိုင်မတွေ့လို့ပါဘူးစစ်ပွဲတွေမဖြစ်လို့ပါဘူးငြင်းငြင်းကြီးပဲလူချင်တာပ
ါစစ်တပ်ယူနီဖောင်းဝတ်ထားသူတွေနဲ့အတူအထိုက်ခံကောင်းဆောင်ဂွိုက်ဒိုရဲ့ပြောဆိုချက်ထွက်ပေါ်လာပြီးနောက်မှာတော့ဗင်နီဇွဲလားအစိုးရဘက်ကစစ်တပ်ပုံကတ်မှုမရှိဘူးလို့ချက်ချင်းညင်းဆိုပါတယ်။သမ္မတနီကိုလတ်စ်မာဒူရိုကလည်းတွစ်တာလူမှုကွန်ရက်ကနေတုံ့ပြန်ခဲ့တာမှာတော့ကာကွယ်ရေးတပ်ဖွဲ့အကြီးအကဲတွေနဲ့စကားပြောပြီးဖြစ်ကြောင်းအလုံးကလူထုအခြေခံဥပဒေနဲ့အဖအမည်ပေါ်မှာတစ္ဆာရှိကြောင်းပြောဆိုခဲ့တယ်လို့ရေးသားခဲ့တာပါ။ စစ်တပ်ထဲကသစ်စပေါက်စစ်သားအနည်းငယ်ကစစ်စခန်းအနီးမှာနေရာယူပြီးအာဏာသိမ်းရေးအထမြောက်အောင်ကြိုးပမ်းနေတာကိုရင်ဆိုင်ဖြိုခွဲနေရတယ်လို့အစိုးရရဲ့ဆက်သွယ်ရေးဝန်ကြီးဟိုဆေရိုဒရီဂတ်စ်ကလည်းအင်္ဂါနေ့မှာပြောပါတယ်။ဆီယနာသိမ်းဖို့ကြံစီမှုကိုဖြိုခွင်းဖို့နဲ့ငြိမ်းချမ်းရေးထိန်းသိမ်းဖို့ဗင်နီဇွဲလာတပ်ဖွဲ့တွေနဲ့အတူပြည်သူတွေသတိရှိကြဖို့ကိုလည်းဆက်သွယ်ရေးဝန်ကြီးကတိုက်တွန်းပါတယ်။အခုဖြစ်နေတဲ့ဗင်နီဇွဲလာမတည်ငြိမ်မှုဟာဆီယနာသိမ်းမှုမဟုတ်ဘူးလို့အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ကပြောဆိုသွားပြီးဗင်နီဇွဲလာပြည်သူတွေရင်ဆိုင်နေရတဲ့ဆန္ဒရိတ်ခါမလုံလောက်မှုအပါအဝင်လူသားဆိုင်ရာဘေးဒုက္ခတွေတော်လောက်ပြီလို့လည်းပြောဆိုသွားပါတယ်။ဗင်နီဇွဲလာသမ္မတနီကိုလတ်မာဒူရိုကတော့ကျူဘာရုရှားနဲ့အတူတရုတ်တူရကီတို့လိုနိုင်ငံတွေကထောက်ခံထားကြဆဲဖြစ်ပါလေရှင်